Greek နိုင်ငံမှာဒီကနေ့အကျဉ်းပါနေတဲ့ထွေထွေရွေးကောက်ပွဲတွေကနေနိုင်ငံကိုခိုင်ခိုင်မာမာနဲ့ရှေ့တိုးသွားမလားဆွတ်ဆွတ်ဆန်းဆန်းနဲ့ရှေ့ဆက်မလားဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့ Greek ဝန်ကြီးချုပ် Anthony Samaras ကပြောကြားခဲ့ပါတယ်။ Greek နိုင်ငံရဲ့ဘဏ္ဍာရေးဆိုင်ရာအနာဂတ်ကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်မဲထည့်စင်မှာဝန်ကြီးချုပ် Samaras ကအခုလိုပြောသွားခဲ့တာပါ။လက်ရှိအစိုးရရဲ့အကြီးအကျယ်ချိုးချံချွေတာရေးအစီအစဉ်တွေကိုဆန့်ကျင်နေတဲ့လက်ဝဲရေးစီရီတာပါတီကအနိုင်ရနိုင်တယ်လို့ရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းရလဒ်တွေကဖော်ပြပါရယ်အသက်40ပဲရှိသေးတဲ့စီရီတာပါတီခေါင်းဆောင် Alexis Tsipras ကသူ့ရဲ့ပါတီသားအနိုင်ရခဲ့ရင်အစိုးရအတုံးစီအကြီးအကျယ်ရှော့ချမှုတွေကိုဖျက်တောက်မယ်အပြင် EU ရဲ့ငွေကြေးကြားကန်ပေးထားမှုဆိုင်ရာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းမယ်လို့မဲဆွယ်ကတိပေးထားပါရယ်တကယ်လို့ Tsipras တက်လာခဲ့ရင်ယူရိုငွေကြေး3နဲ့နိုင်ငံတွေထဲကနေပြီးတော့ Greek နိုင်ငံထွက်ရနိုင်တယ်လို့ဝန်ကြီးချုပ် Samaras ကသတိပေးထားပါရယ် Greek နိုင်ငံအကျွေးပြဿနာနဲ့အကြီးအကျယ်ရင်ဆိုင်နေရချိန်2012ခုနှစ်မှာဝန်ကြီးချုပ် Samaras ရဲ့ New Democracy Party တက်လာခဲ့တာပါEU ဥရောပသမဂ္ဂဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့ရဲ့ဝင်ရောက်ဖြည့်ရှင်းပေးမှုနဲ့ Greek နိုင်ငံဒေဝါလီခံရမဲ့ဘေးကလွတ်မြောက်ခဲ့ပေမဲ့နိုင်ငံတကာအကျွေးရှင်တို့နဲ့သဘောတူညီချက်အရ Greek အစိုးရရဲ့အတုံးစရိတ်ကိုအကြီးအကျယ်လျှော့ချခဲ့ရပါတယ်။ Greek အစိုးရရဲ့အစီအစဉ်တွေအပေါ်မှာလည်းကြည်ကြည်ပြန့်ပြန့်ဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့ပေမဲ့အခုတော့ Greek နိုင်ငံဟာစီးပွားရေးကျဆင်းမှုကတွေလွတ်မြောက်လာပြီးတော့ပုံငွေပြမှုတွေရှိလာခဲ့ပါတယ်။အခုရွေးကောက်ပွဲမှာဘယ်ပါတီကပဲအနိုင်ရလာလာ Greek နိုင်ငံတင်နေတဲ့အကျွေးဒေါ်လာ292ဘီလီယံကိစ္စကိုဖြည့်ရှင်းရမှာဖြစ်ပါတယ် Greek အစိုးရသည်မတည့်မချင်းချိမယ်လို့ကတိပြုထားတဲ့ဒေါ်လာ10ဘီလီယံကိုထုတ်ပေးမှာမဟုတ်ဘူးလို့ IMF တာဝန်ရှိသူတွေကလည်းပြောထားပါတယ်ရှင်